ခုရက်ပိုင်းပြည်သူတွေစိတ်ဝင်စားဆုံးကိစ္စတစ်ခုကတော့နေပြည်တော်ကဗစ်တိုးရီးယားကလေးငယ်အမှုနဲ့ရဲတပ်ဖွဲ့ရဲ့လုံခြုံဆောင်ရွက်မှုအကြောင်းတွေပဲဖြစ်ပါတယ်။ဗစ်တိုးရီးယားကလေးငယ်အထမပြုကျင့်ခံမှုဟာအများပြည်သူစိတ်ဝင်စားမှုမြင်မာတဲ့အမှုတစ်ခုဖြစ်တယ်လို့ပဲနိုင်ငံတော်သမ္မတကိုယ်တိုင်ဒီအမှုနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဖြစ်အောင်ဖော်ထုတ်ပေးဖို့ရဲတပ်ဖွဲ့ကိုညွှန်ကြားထားတဲ့အမှုနိုင်ငံတော်သမ္မတရုံးကနေစောင့်ကြည့်နေတဲ့အမှုဖြစ်နေလို့ပါပဲ။ဗစ်တိုးရီးယားကလေးငယ်အမှုကိုအချင်းလောက်ပြန်ပြီးကောက်ဝါရင်နေပြည်တော်ကဝင်းစတန်ဟီးလ်မူဂျိုကျောင်းမှာကျောင်းတက်နေတဲ့သုံးနှစ်မပြည့်သေးတဲ့ကလေးငယ်အရဘပြုကျင့်ခံရပါတယ်။အမှုဖြစ်ဖြစ်ချင်းဒီမှာပဲကလေးရဲ့မိဘတွေကရဲစခန်းသွားပြီးအမှုဖွင့်ခဲ့တာပါ။ပြောရရင်အမှုဟာမြန်မာနိုင်ငံရဲတပ်ဖွဲ့လက်ထဲကိုစောစောစီစီရောက်ခဲ့တဲ့အမှုလည်းဖြစ်ပါတယ်။အမှုဟာပုံမှန်3.6အရမပြုကျင့်မှုဖြစ်တဲ့အတွက်ကလေးငယ်ရဲ့မိဘတွေရဲ့ကိုစားရဲတပ်ဖွဲ့ကတရားလူအဖြစ်နဲ့ဆောင်ရွက်ရတာမျိုးပါ။ရဲတပ်ဖွဲ့ဟာအမှုကိုစုံစမ်းစစ်ဆေးတန်တရားရှိတဲ့တရားခံကိုဖမ်းဆီးပြီးတပ်သေးတွေနဲ့တကွတရားရုံးကိုဆွဲတင်ပြီးတရားလိုအဖြစ်ဆောင်ရွက်ရတဲ့သဘောမျိုးပါတကယ်ဆိုရင်ကလေးငယ်ရဲ့မိဘတွေကိုစားတရားလိုအဖြစ်ဆောင်ရွက်ပေးရတဲ့ရဲတပ်ဖွဲ့ဟာအမှုတစ်လျှောက်လုံးကလေးငယ်ရဲ့မိဘတွေနဲ့အတူပူးပေါင်းဆောင်ရွက်ပြီးအမှုမှန်ဖော်ထုတ်ရမှာပါဒါပေမဲ့ထူးဆန်းတယ်လို့ဆိုရမလားမသိရဲတပ်ဖွဲ့ဟာအဲ့ဒါလိုမလုပ်ခဲ့ပါဘူးကလေးငယ်ရဲ့မိဘတွေကိုယ်တိုင်တန်တရားရှိနေတဲ့တရားခံလို့ယူဆရသူတွေကိုတရားခံတွေအဖြစ်ထည့်သွင်းစဉ်းစားတာမျိုးမလုပ်ပဲတခြားတစ်ယောက်ကိုတန်တရားတရားခံအဖြစ်နဲ့ဆွတ်ဆွဲပြီးတရားရုံးတင်ခဲ့ပါတယ်ဘလို့ပဲဖြစ်ဖြစ်ဒါဟာရဲတပ်ဖွဲ့ရဲ့လုပိုင်ခွင့်ဖြစ်တဲ့အတွက်ဖြစ်စဉ်ဖြစ်ထိုက်တာနဲ့ဘလောက်ပဲလွဲချော်နေပါစေဘသူမှဝင်ရောက်ဆွတ်ဖက်လို့မရပါဘူးအများပြည်သူကြားဝေဖန်မှုမြင့်တက်နေတဲ့ကြားကနေကိုအောင်ကြီးဆိုတဲ့လူတစ်ယောက်ကိုတန်တရားတရားခံဆိုပြီးရုံးတော်ကိုရောက်လာတဲ့အမှုဖြစ်ပါတယ်အခုဆိုရင်တရားရုံးကဒီတန်တရားတရားခံကိုကြားပြတ်မိန့်တရားချမှတ်ပြီးအမှုကနေတရားရှင်လွှတ်ပေးလိုက်ပါပြီ။ဒါကြောင့်ဒီအမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ဘက်ကဗာဆက်လို့မှလည်းတကယ်ကျူးလွန်သူကိုဖမ်းရောဖမ်းမိနိုင်မှာအောင်မလားဆိုတာစိတ်ဝင်စားစရာကောင်းတာမို့အခုတစ်ပတ်တော့ဒီအကြောင်းပြောကြအောင်ဗျာ။တကယ်တော့ဒီအမှုမှာရဲတပ်ဖွဲ့ကကျူးလွန်သူလို့တန်မြတ်ဖြစ်ပွားရှိတဲ့ကိုအောင်ကြီးကိုတရားရုံးကလက်လွတ်စပယ်လွတ်ပေးလိုက်တာမျိုးမဟုတ်ပါဘူးတရားလူဘက်ကတင်ပြတဲ့တပ်သေး19ယောက်နဲ့တပ်မဲ့တပ်သေးတွေကိုရုံးချင်း73ချင်းစစ်ဆေးပြီးတဲ့နောက်မှာတရားခံဖြစ်နိုင်ကြောင်းအထောက်ထားတစုံတရာမတွေ့ရလို့ကျင့်ထုံးဥပဒေပုံမှန် 253 နှစ်ကိုအသုံးပြုပြီးတပ်သေးတွေမကုန်ခင်လွတ်ပေးလိုက်တာဖြစ်ပါတယ်တကယ်တော့ဒီတပ်သေးတွေအားလုံးဟာတရားလူဖြစ်တဲ့ရဲတပ်ဖွဲ့ဘက်ကတင်ပြတဲ့တပ်သေးကြီးပဲဖြစ်ပါတယ်တရားလူကိုယ်တိုင်တင်ပြတဲ့တက်တဲ့တစုံတယောက်ကတော့မှကိုအောင်ကြီးဟာပြစ်မှုကျွလွန်နေဆိုတာဖြစ်နိုင်နေဆိုပြီးထွက်ဆိုမှုလုံးဝမရှိတော့ဥပဒေအရတရားရှင်လွှတ်ပေးလိုက်တာဟာမှန်ကန်နေဆိုပြီးဥပဒေနားမလဲတဲ့အများပြည်သူတွေကတော့တရားသူကြီးရဲ့ဆုံးဖြတ်ချက်မှန်ကန်မျှတတယ်ဆိုပြီးယူဆနေကြပါပြီရတဘွက်ကဆွဲတင်တဲ့ကိုအောင်ကြီးကိုလွှတ်ပေးလိုက်ပြီးနောက်တည့်ရက်ဒီဇင်ဘာ19ရက်နေ့မှာရတဘွက်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်တဲ့သတင်းစာရှင်းလင်းပွဲလုပ်ပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲမှာသူတို့အမှုကိုကင်တွယ်ဆောင်ရွက်ပုံတွေကိုအောင်ကြီးကိုဘာကြောင့်တန်တရားတရားခံအဖြစ်ဖမ်းဆီးတရားစွဲရတယ်လဲဆိုတာတွေရှင်းပြပါတယ်။သူတို့ရှင်းပြချက်အရာကိုပဲကိုအောင်ကြီးတရားခံဖြစ်ကြောင်းတိကျတဲ့အထောက်အထားတစုံတရာမရပဲပြစ်နိုင်ခြင်းရှိသူအနေနဲ့ပဲတရားရုံးတင်ခဲ့တာသိလိုက်ရပါတယ်။တခြားတစ်ဖက်မှာတော့ဗစ်တိုးရီးယားကလေးငယ်မိဘတွေတန်တရားရှိနေတဲ့ကလေးငယ်ကိုယ်တိုင်ကလည်းသူကိုကျူးလွန်သူတွေဟာအဲ့ဒီနှစ်ယောက်ဖြစ်တယ်ဆိုတာပြောဆိုထားတဲ့သူတွေကိုဘလို့အကြောင်းကြောင့်တရားစွဲဆိုတင်ပို့ခြင်းမပြုတယ်လဲဆိုတာရှင်းမပြခဲ့ပါဘူးဒီအတွက်ပဲတရားစီရင်ရေးကိုစောင့်ကြည့်နေတဲ့ပြည်သူလူထုအများစုဟာရဲတပ်ဖွဲ့ဟာအမှုကိုမှန်မှန်ကန်ကန်မကင်တွယ်ဘူးတစုံတရာဖုံးကွယ်ဖို့အသေးအံစူးစမ်းနေတယ်ဆိုပြီးတန်တရားတွေကြီးမားလာခဲ့တာဖြစ်ပါတယ်ဒီတဲ့ပူဆိုးတာကရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုမှုတွေမှာအရမကျူးလွန်ခံရသူဗစ်တိုးရီးယားကလေးနဲ့သူ့ရဲ့မိဘတွေဘသူဘဝဖြစ်တယ်ဆိုတာကိုပေါ်ပေါက်သွားခြင်းဖြစ်ပါတယ်ဒါတင်မကအဲ့လိုသတင်းစာရှင်းလင်းပွဲမျိုးကိုတိုက်ရိုက် live ထုတ်လွှင့်နိုင်တဲ့ရဲတပ်ဖွဲ့ရဲ့ရဲစာနေ Facebook စာမျက်နှာမှာ Victoria ကလေးငယ်သူ့ရဲ့မိဘတွေရဲ့နာမည်နေရက်နဲ့အလို့အကိုင်းအသေးစိတ်ပါဝင်တဲ့မှတ်တမ်းစာရွက်တင်ခဲ့ခြင်းပါပဲဒါဟာကျူးလွန်ခံရသူအသက်3နှစ်မပြည့်သေးတဲ့ကလေးငယ်ဘသူဘဝဖြစ်တယ်ဆိုတာကိုသတင်းဌာနအားလုံးအပါအဝင်ကယောင်ရှင်မိသားစုနဲ့ယင်းဤသူတွေပါဖုံးကွယ်ပေးထားတာကိုရဲတပ်ဖွဲ့ကဖော်ထုတ်ဖွင့်ချလိုက်တာပဲဖြစ်ပါတယ်အဓိပ္ပာယ်ကတော့ပြစ်မှုကျူးလွန်ခံရသူဗစ်တိုးရီးယားကလေးငယ်နဲ့သူ့မိသားစုဝင်တွေကိုနစ်နာစေလိုတဲ့သဘောဒီအမှုကနေနောက်ဆုတ်သွားဖို့ ချိန်ချောက်လိုက်တဲ့သဘောမျိုးရဲတပ်ဖွဲ့ဘက်ကလှုပ်လာတာလို့ပြည်သူအများကထင်မြင်ယူဆနေကြပါပြီ။ဒီမှုနဲ့ပတ်သက်ရင်ရဲတပ်ဖွဲ့ဘက်ကလုံနိုင်တာကတော့လမ်းနှလမ်းရှိပါတယ်။တလမ်းကတော့အမှုကိုဆက်ပြီးရှီအောင်အထက်တိုင်းတရားရုံးကိုတက်တာအဲ့ဒါလိုအချိန်ကြာလာတဲ့အမျှဗစ်တိုးရီးယားကလေးငယ်နဲ့မိသားစုတွေစိတ်ပြက်အရှက်ရပြီးနောက်ဆုတ်သွားအောင်လုပ်တာမျိုးဖြစ်ပြီးနောက်တလန်းကတော့နိုင်ငံတော်သမ္မတလမ်းညွန်သူတို့အမှုမှန်ပေါ်ပေါက်အောင်ဖော်ထုတ်ဆောင်ရွက်ပြီးတကယ့်တရားခံဖြစ်နိုင်သူကိုဖမ်းဆီးတရားစွဲဆိုတင်ပို့ဖို့ဖြစ်ပါတယ်။ဒီနေရာမှာရဲတပ်ဖွဲ့အနေနဲ့ဒီဇင်ဘာလ18ရက်နေ့ကမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်အပါအဝင်ထိတ်တန့်တာဝန်ရှိသူတွေကိုနိုင်ငံတော်ရဲ့အတိုင်ပင်ခံဒွန်ဆန်းစုကြည်လမ်းညွန်မှာကြားခဲ့တယ်လို့ရဲတပ်ဖွဲ့အနေနဲ့နိုင်ငံတော်ဖြစ်တဲ့ရွေးကောက်ခံအစိုးရဘက်မှတစ္ဆာစောင့်သိခြင်းဖြင့်ကုတာဝင်ကိုကြေပြွန်အောင်ထမ်းဆောင်ကြစေလိုတယ်ဆိုတဲ့စကားကိုအလေးနက်ထားလိုက်နာသင့်ပါကြောင်းတင်ပြလိုက်ရပါတယ်။